ဖေဗရီလ1ရက်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းလွတ်လပ်တဲ့သတင်းမီဒီယာတွေဖိနှိပ်ချေမှုန်းတာခံနေရတဲ့မြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ပေါ်ပြောကြားမှုနဲ့ပတ်သက်ပြီးစိုးရိမ်နေရကြောင်းကုလသမဂ္ဂကကြေညာပြတင်းနေမှာပြောပါတယ
်။ And from Myanmar, our colleagues on the ground today said they are continuing to be concerned over the state of freedom of expression in Myanmar.
မြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုမှုအတွက်ဌာနေကုလအဖွဲ့တွေကအထူးစိုးရိမ်နေကြောင်းဒါဟာမနေ့ကဖေဗရီတရက်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းလွတ်လပ်တဲ့သတင်းမီဒီယာတွေခြေမုံတာခံရတဲ့နောက်ကျုံးနေရတာလို့အထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်။ကုလသမဂ္ဂယူနက်စကိုရဲ့စစ်တမ်းတွေအရပြီးခဲ့တဲ့တစ်နှစ်အတွင်းအဖမ်းဆီးခံရတဲ့သတင်းသမားဟာဗဟုဖူးနေ့အထိဆိုအနည်းဆုံး146ဦးရှိနေပြီဖြစ်ပြီးအမျိုးသမီးသတင်းတောက်12ဦးအပါအဝင်သတင်းသမား52ဦးကတော့အခုထိအဖမ်းခံရဆဲဖြစ်တယ်လို့ပြောပါတယ်။ဒါအပြင်အဖမ်းခံရခြင်းတေဆုံးသူက3ဦးရဲ့မင်းရှိနေတယ်လို့လည်းပြောပါတယ်။မြန်မာစစ်တပ်အနေနဲ့သတင်းသမားတွေအပါအဝင်မရေဖမ်းဆီးထားသူအလုံးကိုပြန်ပြေလွှတ်ပေးဖို့ကုလသမဂ္ဂဌာနေဖွဲ့ကတောင်းဆိုလိုက်ပါတယ်။